วิปัตตนาบลุพี่อ่องรู้อ่องตมะถะเนี่ยวิปัตตนาตมะถะภาวนาเนี่ยวิปัตตนาภาวนาตมาธิဖြစ်အောင်တို့ပွားအောင်ပြုလုပ်ခြင်းကတခုပညာဖြစ်အောင်တို့အောင်ပြုလုပ်ခြင်းကတခုအဲ့ဒီမှာသမထဘာဝနာဆိုတဲ့ကမ္မထအလုတ်ကမြတ်စွာဘုရားမပွင့်လည်းရှိတယ်မြတ်စွာဘုရားမပွင့်ခင်ကလည်းသမထကျင့်စဉ်တွေကိုအောင်မြင်မြင်ကျင့်နိုင်တဲ့ပုဂ္ဂိုလ်တွေရှိတယ်မြတ်စွာဘုရားတောင်းသွားပြီးနီးယူပြီးတော့ကျင့်ရတဲ့ဆရာကြီးနှစ်ဦးကတော့အလာရကာလမနဲ့ဥဒကရမဗုဒ္ဓလို့ခေါ်တယ်သူတို့နှစ်ဦးထံမြတ်စွာဘုရားကိုယ်တိုင်သွားပြီးတော့နီးခံပြီးတော့ကျင့်ခဲ့တယ်အဲ့ဒါသမထကျင့်စဉ်လို့ခေါ်တယ်ဆံရသွားတယ်ဝိပဿနာကျင့်စဉ်ကြတော့လမ်းပြမဲ့ပုဂ္ဂိုလ်မရှိဘူးမြတ်စွာဘုရားကိုယ်တိုင်စိတ်ကူးဉာဏ်နဲ့စဉ်ញင်စဉ်းစားပြီးတော့ဝိပဿနာလမ်းကြောင်းကိုတွေ့ရှိဖော်ထုတ်ခြင်းပဲဖြစ်တယ်အဲ့ဒါကြောင့်မို့ဝိပဿနာလုပ်သည်ဖျားပွင့်မှဝိပဿနာဘာဝနာလုပ်သည်ဖျားပွင့်မှသာပြုလုပ်နိုင်တာဖြစ်တယ်ဖျားမပွင့်မပြုလုပ်နိုင်ဒီလိုပြောတော့သမထမကျင့်ရဘူးလို့ပြောတာမဟုတ်ဘူးသမထလည်းကျင့်ရမှာပဲဝိပဿနာလည်းကျင့်ရမှာပဲဆုံးရောက်သွားရင်ဖျားဝိပဿနာဆိုတာဖျားပွင့်မှပြင်တာဖြစ်လို့သမထကိုမကျင့်နဲ့လို့မပြောကောင်းဘူးကျင့်သင်ကျင့်လိုက်တယ်သမထအောင်မြင်ဖို့ဆိုတာဓမ္မခရင်ပါတယ်မြတ်စွာဘုရားလက်ထက်ကယဟန်တော်တွေဟာသမထကျင့်စဉ်ကျင့်ပြီးအောင်မြင်မှဝိပဿနာကူးကြတာဖြစ်တယ်အဲ့ဒါကိုသမထယန္တိကလို့ခေါ်တော့ပေါ့သမထကိုအောင်မြင်အောင်ကြိုးစားလိုက်ကြတယ်ပြီးတဲ့အခါကျတော့ဝိပဿနာပဲကိုခုတယ်။ကျမ်းမာရေးကောင်းတဲ့ပုဂ္ဂိုလ်တွေဖို့သမထကိုကြိုးစားပြီးတော့မှဝိပဿနာကူးတာ။သို့မဟုတ်ပါရမီရှင်းတန်လာတဲ့ပုဂ္ဂိုလ်တွေဖို့သမထကိုကျင့်ပြီးမှအပ္ပနာသမာဓိထီအောင်ဆက်ရောက်ပြီးမှဝိပဿနာကူးတာ။အဲ့ဒီနှစ်ခုရဲ့ဝိပဿနာကိုတိုက်ရိုက်သွားတယ်ဆိုတဲ့ဤစနစ်ရဲ့စနစ်နှစ်ခုရှိတယ်အဲ့စနစ်နှစ်ခုတည်းမယ်သမထကိုအရင်ကျင့်ပြီးမှဒါအချိန်ယူရမယ်အများကြီးယူရမယ်အခုလို့ဆယ်ရက်သခန်းလေးနဲ့မရဘူးเนาะအများကြီးယူရမယ်အဲ့တော့သမထကိုအောင်မြင်အောင်ကျင့်ပြီးမှဝိပဿနာပဲကုမယ်ဆိုတော့မအောင်မမြင်မချင်းလုံးရမယ်ဆိုတော့တသက်လုံးလုံးရမယ်လို့ပြောလုံးနိုင်မလားတက်တယ်လို့နေတိုင်းဒီလိုပဲကျင့်နေရမှာတည့်ရမှာမလို့ရအောင်တက်တယ်လုံးလို့အောင်အိမ်ပြန်မှုမစင်စားနဲ့အလားတပထအောင်မြင်ပြီးဆိုမှဝိပဿနာကိုကူမယ်အဲ့ဒီတပထအောင်မြင်ပြီးမှဝိပဿနာကူတဲ့ဤစနစ်ကမြင့်ဟိုဘကန်းကိုလှေစီးပြီးသင်္ဘောစီးပြီးမော်တော်ဘုတ်စီးပြီးကူတာနဲ့တူတယ်တဲ့အဲ့လိုသမထကျင့်စဉ်မကျင့်မဲနဲ့ဝိပဿနာတက်ရိုက်သွားတော့လေတွေသင်္ဘောတွေရှားမနေဘူးရေထဲဆင်းပြီးတော့လက်ပစ်ကူးသွားတာနဲ့တူတယ်နှစ်ခုရှိတယ်အဲ့တော့ရေထဲဆင်းပြီးတော့လက်ပစ်ကူးမလားလှေရှားအောင်မလားတခုတော့လုံးအောင်ပါเนาะလှေရှားအောင်မလားအချိန်ရရင်တော့လှေရှားအချိန်မရရင်တော့လက်ပစ်ကူးပေါ့ဒါပေမဲ့မနစ်အောင်တော့ကြိုးစားမှရမှာเนาะနစ်သွားလို့မရအဲ့ဒီသဘောတရားနှစ်ခုကိုမှတ်သားထားပြီးတော့ဝိပဿနာဉာဏ်ရှင်းတန်စေဖို့အတွက်သူလည်းအချိန်နေအများကြီးယူအောင်မှာပဲဖြစ်တယ်ဝိပဿနာဆိုတာထူးခြားတဲ့ရှုမြင်မှုသမာအဖြစ်ကြည့်နေရင်လူတွေဟာတို့ဟာစားစရာလည်းမပူရဘူးနေစရာလည်းမပူရဘူးကျန်းမာရေးလည်းကောင်းတယ်ဘဝလေးဟာချမ်းသာတယ်လို့ဒုက္ခလို့ထင်နေတာတကယ်ကတော့ minute second မယွေဆင်းရဲဒုက္ခတွေဖြစ်နေတာကိုမသိတာမသိတော့ဒုက္ခလို့ထင်နေတယ်ပေါ့ခန္ဓာကိုယ်မှာရှိတဲ့ယုတ်တရားတွေနံတရားတွေဟာကိုယ်စိတ်ထဲမှာမနေတော့လည်းဒီတိုင်းပဲဒီနေ့လည်းဒီတိုင်းပဲဟိုမနေ့ကလည်းဒီတိုင်းပဲမနေ့တော့လည်းတရားလာအထုတ်တယ်ဟိုနေ့တော့လည်းတရားထုတ်တယ်ဘယ်မှာတရားစခန်းဝင်နေဆိုတာကိုယ့်ကိုကြည့်လိုက်မယ်ဆိုရင်ကိုဟာရှိနေတယ်လို့ပဲထင်နေတော့နှိမ့်စလို့လွဲမှားနေတဲ့အမြင်နေအစဉ်ပြေတယ်လို့လွဲမှားနေတဲ့ဒုက္ခဒုက္ခလို့လွဲမှားနေတဲ့အထင်အမြင်နေကိုလို့ရင်ဖြစ်တယ်လို့လွဲမှားနေတဲ့အတ္တသမဝါဒီအဲ့ဒီပုံမှာဖြောင်းမြန်မြင်ဖို့လိုတယ်ပေါ့ဖြောင်းမြန်မြင်တာဟာအမှန်မြင်ခြင်းပဲဖြစ်တယ်ကိုမြင်နေတာမှားရွင်းနေသည့်အတွက်ကြောင့်အဲ့ဒီမှားရွင်းတဲ့အမြင်ရဲ့ဖြောင်းမြန်သည့်အမှန်အမြင်ပဲဘာတော့ဘာတော့ဆိုရင်မနစ်ကငါမဟုတ်ဘူးမနစ်ကငါမဟုတ်တော့ဘူးမနစ်ကယုတ်ဒီနန်နေမဟုတ်တော့ဘူးမနစ်ကယုတ်နန်နေလည်းမဟုတ်ဘူးတရားမနာခင်ကယုတ်နန်နေလည်းမဟုတ်ဘူးအခုယုံတဲ့နေကခုနဟာတွေသွားပြီးပြရှင်းတော့အခုဟာအသည့်အခုပြောနေရင်ပဲသွားနေကြတယ်ဘယ်ကိုအာယုံပြုကြည့်မလို့ဆိုရင်ဟိုမြည်စီးနေတာကိုအာယုံပြုကြည့်မြည်စီးနေတာလူတွေကမြည်ကိုတမားအပြင်ဒီမြည်တွေကမနေ့ကလည်းရှိတာပဲဆိုပြီးတော့ဒီရေတွေလို့ပဲထင်းနေတာအမှန်ကကိုကြည့်လိုက်တဲ့ရေကမရှိတော့နော်မနေ့ကရေတွေမရှိဘူးအဲ့ဒါလိုပဲကိုယ့်ကိုယ်မနစ်ကယုတ်ဒီမရှိတော့ဘူးမနစ်ကနန်းနေမရှိတော့ဘူးလို့အကြံပြန်သိအောင်ကြိုးစားတာဟုတ်မဟုတ်ကိုယ့်ကိုယ်အမြဲတမ်းအာရုံစူးစိုက်ပြီးတော့ရှုမနစ်ကအရေးမရှိဘူးမနစ်ကအရေးမရှိတော့ဘူးနော်အခုမတိုင်ခင်လေးကအချိန်ပိုင်းကဟာရီမရှိတော့ဘူးလို့တဖြည်းဖြည်းချင်းပြီးတော့ယူချလိုက်ပြောရင်ပြောရင်နဲ့ရွေ့နေတယ်ဆိုတာကိုသတိထားချင်အဲ့ဒါလိုပြောင်းလဲနေတဲ့သဘောတရားတွေကိုရှုမြင်တာကိုဝိပဿနာလို့ခေါ်တယ်။သာဝရအစဉ်ပြေနေတယ်လို့စိတ်ထင်းနေထင်းနေပေမဲ့ကိုယ်ခန္ဓာကိုယ်ကြီးဟာဖြစ်ပျက်မှုတွေနဲ့ဒုက္ခရောက်နေတာဖြစ်ပြီးပြတ်သွားပြီ။ကိုကနေလို့ကောင်းတယ်လို့ဆိုတာလေးကပျောက်သွားပြီမရှိတော့ဘူး။เนาะနေလို့ကောင်းတယ်လို့ထင်းနေတဲ့ဟာလေးကပျောက်သွားရော။ထင်းတဲ့စိတ်လေးလည်းပျောက်သွားပြီ။အထင်ခံရတဲ့ယုတ်ကလည်းမရှိတော့ဘူးပျောက်သွားပြီ။စားလို့တောက်လို့လည်းကောင်းလိုက်တာလို့ထင်နေရင်စားလို့တောက်လို့ကောင်းတယ်လို့ထင်တဲ့အထင်လည်းပျောက်သွားပြီ။အဲဒီစားလိုက်တာတွေလည်းအကုန်ပျောက်သွားပြီ။စားတဲ့ယုတ်ကြီးကလည်းပျောက်သွားပြီ။မရှိတော့။အဲ့ဒါကိုအလေးနဲ့ထားပြီးတော့ဆင်ញင်သုံးသပ်ကြည့်ရင်ဒါဟာဖြစ်မှုပြမှုတွေနဲ့နှောက်ရှက်နေတဲ့အစဉ်ပြေနေတာမဟုတ်ဘူးဒုက္ခရောက်နေတာလို့ဆိုတာကိုသိတာဝိပဿနာလို့ခေါ်တယ်။နောက်တစ်ခါကိုယ်ကဖြစ်ချင်တာတမျိုးသူ့အတူဖြစ်နေတာ။ကိုယ်ကထာဝရလို့ရှိနေစေခြင်းနဲ့သူကတစ်ခဏလေးနဲ့ပြီးပြီးသွားတယ်။အဲ့ဒီသဘောဟာကိုယ်လုံးနိုင်တဲ့စွမ်းဟိတ္တိဘာမှမရှိဘူးလို့သိနေတာအနတ္တလက္ခဏာကိုသိတာဖြစ်လို့ဒါလည်းဝိပဿနာလို့ခေါ်တယ်။ရှိကတိတဲ့အတိနဲ့မတူပဲနဲ့ထူးခြားတဲ့အတိလို့ဒီလိုအဓိပ္ပာယ်ဖွင့်လို့ရတယ်။သို့သောသဗ္ဗေကျမ်းကမှာတော့ဝိဝိဒေဟိအာကာရေဟိအနိစ္စာတိလက္ခဏေဟိပတ္တနာဝိပတ္တ။အနိစ္စဒုက္ခအနတ္တဆိုတဲ့ပုံစံမျိုးနဲ့သိတော့ဒါကတော့သိကြအောင်လို့ဖွင့်တယ်။နိစ္စဒုက္ခအနတ္တတို့တမျိုးမျိုးနဲ့သိတာကိုဝိပတ္တနာလို့ခေါ်တယ်။ဘယ်အတိပဲဖြစ်ဖြစ်အဲ့သုံးမျိုးနဲ့သိတယ်အတိသည်ထူးခြားတဲ့အတိဖြစ်နေသာမန်သိတယ်အတိမဟုတ်ဘူးလို့အဲ့ဒါဝိပဿနာဆိုတာပညာကိုခေါ်တယ်လို့မှတ်ထားဖို့နော်သမထဆိုတာသမာဓိကိုခေါ်တယ်ဝိပဿနာဆိုတာပညာကိုခေါ်တယ်အဲ့တော့ဝိပဿနာတရားအထုတ်တယ်ဆိုတာခဏိကသမာဓိလို့ဆိုတဲ့ကိုရှုမှတ်တဲ့ ยุทธยาเนี่ยนันทยาอมันทยานี่ปอมมาคิดตะขณะอไคตันนี่ตีท้วยเองมั้ยตมะรีหลุซื้อเลยไอ้นี่คณิกะตมะรีเลเนี่ยวิปัตตนาลุ้ลุยะเลยตมะถะถูตองพี่รอลุ้ถาจ้ะรอุปัสสาระตมะธิอัปปนะตมะธิถั่วเลวินนี่หมัดพี่รอสิทธิ์นี่ญิ่งท้วยพี่มาวิปัตตนาคูราไอ้ห่าตะคุเนาะ ထလေဝင်လေးတွေမှတ်ပြီးတော့စိတ်တည်ငြိမ်သောနှစ်ရက်သုံးရက်ပြောကြတယ်မဟုတ်လားရိတ်သားတွေမှလည်းဟောတာပါပဲတမထထူတော်နယ်လို့ပြောတယ်မဟုတ်လားတမာရီရောက်နှစ်ရက်သုံးရက်မှတ်ခိုင်းတယ်မှတ်ပြီးမှဝိပဿနာကူးသွားတယ်အဲ့ဒါကဥပ္ပဆာနာတမာတိထူတော်ပြီးတော့အဲ့ဒီဥပ္ပဆာနာတမာတိရဲ့အင်းအားကိုယူပြီးတော့အတိညာဖြောင်းလို့တာ အတိညာမဖြစ်ဘဲနဲ့ဥပ္ပဆာနာတမာတိထူတော်ပြီးဥပ္ပဆာနာတမာတိတဲ့ရင်ပြန်ရောက်နေတတ်သေးတယ်နော်ရှေ့မတက်ဘဲနဲ့တမာတိလုပ်ငန်းနဲ့ပင်အဆုံးသတ်သွားတတ်တယ်အဲ့တော့ပညာဖြင့်အောင်ဝိပဿနာဉာဏ်ဖြင့်အောင်ကြိုးစားအထောက်ဖို့လိုတယ်လို့အဲ့တော့ဝိပဿနာရှုတာကြတော့တမာတိကိုတည်တဲ့ထူတော်မှုမပြုတ်တော့ဘဲနဲ့ခဏိကသွားတယ်မာတိသွားတယ် တချို့ကလည်းဟောကြတာရှိနေပေါ့။တမာရီမထူတော်မဲနဲ့ဝိပဿနာလုံးလို့မရဘူးလို့ဟောတဲ့ပုဂ္ဂိုလ်လည်းရှိမှာပဲ။ဒါလည်းသူ့အမြင်နဲ့သူ့ဟောတာပေါ့။နော်။မှားသလားဆိုမှမှားပါဘူး။သူမဖြစ်တာပြောတာပေါ့။သူမဖြစ်တာပြောတာ။အဲ့တော့တမာရီကိုတီးတဲ့မထူတော်မဲနဲ့ဝိပဿနာတရားရဲ့ကိုသွားတဲ့နေ့ကိုဒုက္ခဝိပဿနာယာနိက ဒုက္ခဝိပဿနာလို့ခေါ်တယ်သူကစာရဲပြည်ထဲမှာတော့ရှိတဲ့အကြောင်းပြောတာအဲ့ဒီနည်းကဘယ်လိုထူထောင်ရတာတော့ခဏိကတမာရီနဲ့သွားတယ်လို့ပြောတာအဲ့တော့တမာရီဆိုတာခွဲပြောရမှာပေါ့တမာရီမထူထောင်မဲနဲ့ဝိပဿနာဖြစ်တယ်လို့ပြောတာ ခွဲပြောပါဆိုလို့ပြောရမယ်ဝိပဿနာဥပ္ပစာရတမာတိအပ္ပနာတမာတိကိုမထူထောင်မဲနဲ့ဝိပဿနာရှုလို့ရတယ်နော်ဥပ္ပစာရတမာတိအပ္ပနာတမာတိထီအောင်မကျင့်မဲနဲ့ခဏိကတမာတိနဲ့ဝိပဿနာသွားလို့ရတယ်ခဏိကတမာတိမပါရင်တော့ဝိပဿနာလုပ်လို့မရဘူးလို့လည်းမှတ်ထားအောင် တော့ကြရောပြီးတော့တမာတိတမာတိနဲ့ပြောလို့ရှိရင်လွဲမှန်းသွားတတ်တယ်နော်ဝိပဿနာကျင့်တဲ့ပုဂ္ဂိုလ်ပဲဖြစ်ပါစေဝိပဿနာဉာဏ်ဖြစ်ဖို့အတွက်ဘာတမာတိလိုအပ်တော့ခဏိကတမာတိလိုအပ်တယ်နော်ခဏိကတမာတိလိုအပ်တယ်ခဏိကဆိုတာခိတ္တခဏအခိုက်တန့်အနေဖြစ်သွားတဲ့တမာတိအဲ့ဒီတမာတိမျိုးကတော့လိုအပ်သေးတယ် မထူထောင်ခြင်းရာတာကဘယ်တမာတိတုံးဆိုရင်ဥပ္ပစာရတမာတိနဲ့အပ္ပနာတမာတိအဲ့ဒီဥပ္ပစာရတမာတိအပ္ပနာတမာတိကိုတီးခြားမထူထောင်ဘဲနဲ့ဝိပဿနာကိုတိုက်ရိုက်ချင့်မြင့်မာတယ်ဆိုရင်ခဏိကတမာတိနဲ့သွားခဏိကတမာတိဆိုတာရှုလိုက်တဲ့အခိုက်ကလေးပေါ်မှာစိတ်လေးတည်ငြိမ်သွားတာကိုခဏိကတမာတိခေါ်တယ်စာပေကျမ်းကမှာဘယ်လိုဆိုတုံးဆိုရင် နာဟိခဏိကတမာတိဝိနာဝိပဿနာနာမတံဘဝတိနာဟိခဏိကတမာတိဝိနာဝိပဿနာနာမတံဘဝတိခဏိကတမာတိမပါဘဲဝိပဿနာဆိုတာမဖြစ်ဘူးတဲ့အဲ့ဒီစကားကိုကြည့်ရင်တမာတိသုံးမျိုးမှတ်ထားဖို့လိုတယ်နော်ဥပ္ပစာရတမာတိအပ္ပနာတမာတိခဏိကတမာတိ ไอ้ตรงนี้แหละเมอินอาอเนกสงฆ์ขณิกตมะดิไอ้เนี่ยเนี่ยปูပြီးတော့อินอาကောင်းတာကឧបสารตมะดิอินอาအကောင်းဆုံးကอัปปนาตมะดิขณิกตมะดิឧបสารตมะดิอัปปนาตมะดิไอ้ที่แท้เม ឧបសារតមារីអបណ្ណតមារីមបាវេវិបត្តនាលុលុយ៉ាដែរអើណទុដ្ឋវិបត្តនាយានិកាទៅខោដែរណោះ ခဏိကသမာဓိမပါဘဲနဲ့ဝိပဿနာလုံးလို့တော့မရဘူးခဏိကသမာဓိဆိုဒီမှာတည်တံထူထောင်တာမဟုတ်ဘဲနဲ့ဝိပဿနာတရားကျင့်တာဆိုလိုတယ်အဲ့ထက်မဲ့သမာဓိဆိုတာပါတယ်လို့ဆိုတာတော့တတိထားပေါ့စာပေကျမ်းကမှာတခါတခါပြောလိုက်တာရှိတယ်သမာဓိကိုမထူထောင်ဘဲဝိပဿနာရှုတယ်လို့ဆိုဒီမှာ ဥစ္စာရသမารိအပ္ပနာသမารိကိုမထူထောင်တာကိုရည်ညွှန်းတယ်နော်စာထဲမှာလည်းအဲ့လိုပဲပြောရတဲ့တခါလေးသမာဓိလို့ထင်ရှားနေတာဟာဥစ္စာရသမารိနဲ့အပ္ပနာသမာထချင်းစင်နဲ့ချင်းနဲ့သမာဓိနှစ်ခုကိုပြောတယ်နော်သမထချင်းစင်နဲ့ချင်းอยู่တဲ့သမထနှစ်ခုသမာဓိနှစ်ခုကိုတိကျမလုံးတော့ဘဲနဲ့ဝိပဿနာတရားကျင့်တာကိုတုဒ္ဓဝိပဿနာယာနိကအဲ့တော့ လမ်းဆိုတာဒီတမယုံကြီးတဲ့ဝင်တဲ့အခါကိုယ်ကြိုက်တဲ့ပေါက်ကဝင်လို့ရတယ်ဟိုဘက်ကပေါက်ကဝင်မလားအဲ့ဒီမှာလဲနှစ်ပေါက်ရှိတယ်ကြိုက်တဲ့ပေါက်ကဝင်ဟိုဘက်ကလဲနှစ်ပေါက်ရှိတယ်ကြိုက်တဲ့ပေါက်ကဘယ်ပေါက်ကဝင်ဝင်မရောက်ပြီဘူးလားရောက်တယ်ဒါကြောင့်မို့လို့ဘယ်လမ်းကြောင်းကသွားသွားယောဂီဆိုတာအညီမပွားရအောင်နော်ငါမမှန်တယ်သူကမမှန်တယ်လို့အညီပွားစရာမလိုဘူးအလုံးလို့ဖို့ ဒီလိုလေးဆိုတော့တိတိတိတိကြကြသိဖို့လိုတယ်တောင်ဘောကဝင်နှောင်ဖြစ်ပါရဲ့တန်းနဲ့မြောက်ဘောကဝင်နေတယ်လို့ညင်းနေเนาะအဲ့ဒါတန်တရားလဲနေဥမာပဲเนาะအဲ့တော့ကောင်းပြီဒီနှစ်ခုရှင်းပြီလို့ထင်တယ်ကမ္မထာအထုတ်ပြီဆိုလို့ရှိရင်ကမ္မထာနှမျိုးရှိတယ်တမထကမ္မထာဝိပဿနာကမ္မထာသို့မဟုတ်ဘာဝနာနဲ့ခေါ်မယ်ဆိုရင်တမထဘာဝနာဝိပဿနာဘာဝနာ တမထဘာဝနာဆိုတာတမာတိကိုဥတည်ပြီးတော့လုပ်တဲ့ခြင်းစဉ်ဝိပဿနာဆိုတာပညာဝိပဿနာဘာဝနာဆိုတာပညာကိုတိုးပွားအောင်လုပ်တဲ့ခြင်းစဉ်အဲ့ခြင်းစဉ်နှစ်ခုထဲမှာတပည့်တော်တို့တမထယန္တိကသွားတာပါဆိုရင်၄ရက်၃ရက်တမထကိုထူထောင်ဥပ္ပဆာရတမာတိတော်သင့်တမာတိ၄ရက်လောက်ထူထောင်ပြီးမှဝိပဿနာကိုသွားမယ် ဒါလည်းမှန်တာပဲเนาะကိုကြိုက်တဲ့လမ်းကဒီလမ်းဆိုရင်အဲ့လမ်းရွေးဩတမထတွေမလုံးတော့ပါဘူးအချိန်ကြာတယ်ဉာဏ်ကိုပဲအဓိကထားပြီးလုံးပါမယ်ဆိုရင်ခဏိကတမာတိနဲ့ဝိပဿနာကိုသွားအဲ့ဒါကိုသုဒ္ဓဝိပဿနာယန္တိကလို့ခေါ်တယ်ပေါ့เนาะအဲ့တော့တမထထူထောင်ညာကြတော့ဘာနဲ့ထူထောင်လို့ဆိုပညာနဲ့ထူထောင်ရတယ် အာယုံကပညာပညာဆိုဒီမှာအမှန်တရားမဟုတ်ဘူးလေဆိုလို့ရှိရင်ထွက်လေဝင်လေဆိုရင်ထွက်လေဝင်လေလို့လူတွေကသတ်မှတ်ထားတဲ့အမည်ပညာပုံမှာအာယုံပြုတယ်เนาะအဲ့ဒါလည်းပညာပဲအဲ့ဒီပညာပုံမှာစိတ်တည်ငြိမ်အောင်ကြိုးစားတာသမထအဲဝိပဿနာတိုက်ရိုက်သွားတော့မယ်ဆိုလို့ရှိရင်တော့ဝါယောထရဲ့ တဘာဝတရားပေါ်မှာသွားမှာဖြစ်တယ်เนาะပညာပေါ်မှာမသွားရဘူးလေလို့ခေါ်တဲ့ညမလို့လေပါဠိလို့ဝါယောဝါယောတဲ့လှူရှာမှုသဘောလေးပေါ်မှာအခြေဆိုင်ပြီးတော့သွားတာကြတော့ဝိပဿနာလို့အဲ့လိုအကြံဉာဏ်အဖြစ်မှတ်ထားပါလမ်းကြောင်းနှစ်ခုကွဲပြားပြီဆိုတဲ့အခါမှာ ဝိပဿနာသီးပင်လင်တခါနှစ်မျိုးခွဲပြန်တယ်เนาะဝိပဿနာကမ္မထာသီးပင်လင်ဝိပဿနာဘာဝနာသီးပင်လင်နှစ်မျိုးရှိသေးတယ်တစ်ခုကရုပ်တရားကိုရှုပ်ပြီးတော့ဝိပဿနာအထုံးမှလာနံတရားကိုရှုပ်ပြီးတော့ဝိပဿနာတရားအထုံးမှလာအစလေးမှာဒီလိုနှစ်ခုရှိတယ်เนาะ ဘာနဲ့စမလဲထမင်းမွေးကြီးထိုင်လိုက်တယ်ဘယ်ဟင်းစနှက်ရမလဲဘာနဲ့စမလဲစဉ်းစားလိုက်တယ်ဟင်းညိုဟင်းအရင်တောက်ရမလားဝေတာကျက်တာအရင်ဆဲရမလားစကျင်တာတစ်ခုရှာရမှာပဲကမ္မဋ္ဌာန်းတရားအထုတ်ပြီဆိုလို့ရှိရင်လေဝိပဿနာအထုတ်ရင်ရုပ်ကစမလားနာမ်ကစမလားရုပ်ကိုရှုမှတ်တဲ့အခါမှာ รูปปริกหาลูกคนนั่งกูชิมัดทาจารออารูปปริกหาลูกคนสาบิจังออกมาตีตีชาจายีเรดาริยะตีชาจายีทาเรรูปปาวนาอารูปปาวนาโตโมรูปปริกหาอารูปปริกหาโตโมรูปกรรมฐานกรรมฐานาอรูปกรรมฐานาสุดวิปัสสนาเตียก็เว้ยอายุเนี่ยทับพี่เนาะ2မျိုးคว่ําไล่2မျိုးคว่ําได้อีกครั้งจ้ะตมาอาภิญยุคเนี่ยนั้นเนี่ยบ้ากว่าร้องซอตะชุบปกูเนี่ยยุคโซราอะกองแท้ရှိတယ်สร้างจี้หลุเลยย่าတော့ยุคก็ติหลွယ်เมียนหลွယ်ဖြစ်ติด้วยจังรูปปริกหะဆိုပြီးยุคก็สาပြီးတော့วิปัสสนาลงลงยุคပေါ်มาအခြေခံအဲ့ဒီရုပ်ဘောကိုအခြေခံတဲ့အခါမှာယသဗျာကဓာတ်ကြီးလေးပါးပေါ်မှာအခြေခံတာဟာလွယ်ကူတယ်ဆိုပြီးဓာတုဝေါ်ဌာနကမ္မထံကိုဟောတယ်ရုပ်ကမ္မထံအထုတ်ခြင်းတဲ့ပုဂ္ဂိုလ်တွေအတွက်နန္တရားကိုအထုတ်ပြီဆိုလို့ရှိရင်တော့ရုပ်ကိုအမထုတ်ခြင်းမူနံကိုအထုတ်ခြင်းနဲ့ဆိုရင်အထုတ်ရင်ဘယ်ရဆာလို့ဆိုရင်ဖတ်တာလို့ဝေဒနာတို့ပုထင်ရှားရနန္တရားထဲမှာဝေဒနာဖတ်တာဝေဒနာဆိုရဲဝိညာဉ်လို့ဆိုရဲနန္တရားကိုအထုတ်ပြီဆိုရင်ဖတ်တာရှုထောင်းကကြည့်မယ်ဝေဒနာရှုထောင်းကကြည့်မယ်ဝိညာဉ်လို့ခေါ်တဲ့စိတ်ရှုထောင်းကကြည့်မယ်ဒီရှုထောင်းသုံးခုကနေပြီးတော့နန္တရားကိုအထုတ်မှာဖြစ်တယ်နော်အဲ့ဒါလေးတွေကိုစကလုံးလေးတွေစိတ်နေပြီမယ်လို့ကိုယ်စိတ်ထဲမှာမှတ်မိအောင်မှတ်တယ်ရုပ်ဆိုရင်ဓာတ်ကြီးလေးပါးကစာမယ်နာမ်ဆိုလို့ရှိရင်ဖတ်တာဝေဒနာဝိညာဉ်အဲ့ဒီရှုတော်ကနေစာပြီးတော့ကြည့်တယ်အဲ့ဒါလို့ရုပ်ကိုရှုတဲ့ကမ္မထာနာမ်ကိုရှုတဲ့ကမ္မထာဒါတွေကပရမတ္ထတရားတကယ်ရှိတဲ့ပုံမှာရှုတာအဲ့တော့ဤမျိုးစုံရှိရတဲ့မယ်ပုဂ္ဂိုလ်တစ်ခုတစ်ယောက်ရဲ့အကျိုက်အစ္ဆတရားသူစိတ်ဝင်စားမှုဆိုတာဖះကမှသိတယ်ဉာဏ်တဲ့ပုဂ္ဂိုလ်တွေကတော့ဘုန်းကြီးတို့ကတော့ယံဟောတာနော်ယံဟောရမှာသူပါကြိုက်တယ်ဆိုတာမသိဘူးမသိသည့်အတွက်ကြောင့်ဖះဟောတဲ့တရားတွေကနေပြီးတော့လူအုပ်ထဲကိုခဲလုံးနဲ့ပက်လိုက်တာထိတဲ့လူထိမထိတဲ့လူထိဘူးပေါ့သို့တော်မြတ်စွာဘုရားဟောထားတဲ့တရားတော်တွေဟာတဝိရဲ့ယင်နဲ့မရောက်ရင်တဝိရဲ့ယင်နဲ့တော့ရောက်သွားမှာအဲ့တော့ဟုတ်ပြီတပည့်တော်တို့ဝိပဿနာတရားအထုတ်ပါပြီဆိုတဲ့အခါကျတစ်ခုချင်းတစ်ခုချင်းနေတွေ့အောင်ကြည့်အောင်တစ်ခုချင်းနေတွေ့အောင်ကြည့်အောင်အဲ့တော့တရားထုတ်နေတယ်ဆိုတဲ့အချိန်မှာတော့လူတွေကမျက်စိဖွင့်ကြည့်နေမှလည်းမဟုတ်ဘူးနားထောင်နေမှလည်းမဟုတ်ဘူးနော်နှာခေါင်းကလေအနံ့ကိုအဓိကထားကြည့်နေမှလည်းမဟုတ်ဘူးเสียยาก็อายตาด้วยแหละอธิกถาฉินี่มาไม่รู้อธิกก็มาร้องสิถ่ายในเนี่ยมาเลยเปล่าเลยทีนี้ก็တော့ไม่ตีจินรู้ไม่อยากตีนี่มาแล้วရှိเลยป่ะเนาะนับพี่รอใส่อตวยดิเอ้อล่ะเนี่ยซะพี่รอจิเอาပြောတော့อกုံลงပြောมั้ยซะอันนี้ซะไปวิปัตตนาเตียผิดปုံญัสสะเปียฮ้อถ่าได้ไอ้ตายนี่ผิดปုံအဲ့တော့ကိုဒီလိုတရားထိုင်နေမှသာမဟုတ်ဖဲနဲ့တခြားအချိန်မှာတရားထိုင်နေလို့မဟုတ်ဘူးဆိုတဲ့အချိန်မှာကိုယ်တဏ္ဍာမှာတတိရှိနေဖို့ပညာရှိနေဖို့ဒါလေးချက်တတိပညာဆိုတာစာဖို့တတိရတာပြောတာမဟုတ်ဘူးအိပ်ဖို့တတိရတာတခြားတွေတတိရတာပြောတာမဟုတ်ဘူးဘာကိုတတိရမှာတော့ဆိုကိုယ့်ရဲ့တဏ္ဍမှာဖြစ်နေတဲ့သဘာဝတရားတွေကိုတတိယဖို့တတိရှိနေဖို့ကဲဟုတ်ပြီကိုယ်အာယုံဆိုင်လိုက်တယ်မျက်စိနှလုံးဖွင့်လိုက်တယ်မျက်စိနဲ့ကိုယ်မျက်စိမြင်ကွင်းထဲမှာမြင်စရာအာယုံတစ်ခုရောက်လာတယ်ရောက်လာတဲ့အခါမှာဘာရဲ့လို့မစင်စားနဲ့မျက်စိဖွင့်ရင်မြင်မှာပဲသိကြတယ်เนา ဲ့ဒီမှာမျက်စိကတစ်ခုမျက်စိတဲ့ပေါ်လာတဲ့မြင်စရာအာယုံကတစ်ခုနှစ်ခုဖြစ်မသွားဘူးလားအဲ့ဒါကိုပဲတတိထားလိုက်လူမြင်တယ်ဗာမြင်တယ်အသာထားငါမှာမျက်စိရှိတယ်မျက်စိနဲ့မြင်လို့ရတဲ့ဟာတစ်ခုဖြစ်သွားတယ်အဲ့ဒါကိုအကြောင်းနှစ်ခုလို့ခေါ်တယ်ဒွါယသုတ်တံမှာမြတ်စွာဘုရားအလိုဟောတယ်ဒွါယံပဋိစ္စဝိညာဏံသမ္ပေါတိတယ်ဒီနှစ်ခုကိုအကြောင်းပြုပြီးမှအတိစိတ်ဆိုတာဖြစ်မယ်မျက်စိရဲ့မြင်စရာအာယုံရဲ့ဒီနှစ်ခုဆုံးလိုက်ပြီဆိုတာနဲ့စိတ်ကလေးပေါ်လာတယ်မြင်သိစိတ်လေးမြင်နေဆိုတဲ့အတိလေးပေါ်လာတယ်အဲ့ဒီမှာစဉ်းစားကြည့်မျက်စိဆိုတာဟာရုပ်တရားတသက်ပဲဖြစ်တယ်။မြင်စရာအာယုံဆိုတာလည်းပဲရုပ်တရားတသက်ပဲဖြစ်တယ်။မျက်စိနဲ့မြင်စရာအာယုံဒီတစ်ခုကိုအကြောင်းပြုပြီးတော့မြင်သိစိတ်ကလေးပေါ်လာတယ်။အဲ့ဒီမှာစဉ်းစားလိုက်ငါ့မှာမျက်စိရှိတယ်။မြင်စရာအာယုံတွေတွေ့တယ်ပြီးရင်မြင်သိစိတ်လေးဖြစ်လာတယ်ဖြတ်ပြီးစဉ်းစားကြည့်လိုက်မျက်စိကလည်းထာဝရမဟုတ်ဘူးပျက်စီးနေတဲ့အရာသာဖြစ်တယ်ရွှေရှားပြောင်းလဲနေတဲ့အရာပဲဟောအသေးရကြည့်မှုန်းလိုက်လေမျက်မှန်နေတက်နေရပြီဆိုတော့ဒါသူထာဝရရှိလို့မှမဟုတ်တာပြောင်းလာပြီလေမျက်စိကလည်းဒီလှုပ်ရှားရိမ့်ရိုက်မှုရှိတယ်မြင်စရာအဆင်းအာရုံတွေကလည်းပြောင်းလဲနေတာ။တော့တော့တမဟာပြင်ကြည့်မယ်ဆိုရင်ဒီနေရာကြီးရင်တော့ဆူးကြုံနေတဲ့တော်ကြီးအခုတော့အဆောက်အဦကြီးတွေနဲ့ဒါလည်းပြောင်းလဲတာပဲလေ။ဒီနေရာမှာဆိုလို့ရှိရင်နွားစကြက်နွားတွေစိတ်တွေအဲ့လိုတပြင်းဆွဲစားပြီးနေဘူးကောင်ကြီးနဲ့လူသွားလို့မရတဲ့ကြောက်ကုန်းကြီးတွေအခုအဆောက်အဦကြီးတွေဖြစ်နေချစ်ကျပြောင်းလဲမှုပဲ။အကြီးကျယ်ပြောင်းလဲမှုသည်အသေးအဖွဲပြောင်းလဲမှုကစတာပဲเนาะအဲ့တော့တမဟာပြင်ကိုကြည့်လိုက်မြင်တဲ့မျက်စိကလည်းခိုင်မြဲမှုမရှိဘူးမျက်စိတွေပေါ်လာတဲ့အရေးအယောင်ဆိုတဲ့မြင်စရာအာယုံကလည်းခိုင်မြဲမှုမရှိဘူးနှစ်ခုစလုံးသည်ပြောင်းလဲတတ်တဲ့သဘောရှိတယ်အဲ့ဒီပြောင်းလဲတတ်တဲ့သဘောရှိတဲ့မျက်စိနဲ့အဆင်းအာယုံကိုအကြောင်းပြုပြီးပေါ်လာတဲ့မြင်သိစိတ်လေးကဘလို့လို့ပြီးခိုင်မာမှာတော့သိတတ်တဲ့အမိကမွေးလာတဲ့လူမှန်သမျှသိမှာပဲမျက်စိကလည်းပျက်စီးသွားတတ်တယ်အဆင်းအာယုံတွေကလည်းပျက်စီးပြောင်းလဲတယ်အဲ့ဒီပျက်စီးပြောင်းလဲတတ်တဲ့အရာနှစ်ခုကနေပြီးဖန်တီးပေးလိုက်တဲ့မြင်သိစိတ်လေးဟာလည်းပဲပြောင်းလဲသွားမှာပဲပျက်စီးသွားမှာပဲအဲ့လိုလေတွေးကြည့်လိုက်တမသင်္ကပ္ပလို့ခေါ်တယ်မတွေးရဘူးဆိုတဲ့စကားကိုလည်းမှတ်မထားနဲ့မြတ်စွာဘုရားကတမသင်္ကပ္ပဆိုတာအမှန်တွေးဖို့ပြောထားတာနော်ကမ္မထာအထုတ်ရင်မတွေးနဲ့လို့မပြောနဲ့ပေါ့ခွဲပြောရမှာပေါ့မတွေးရမယ်ဟာအိမ်မတွေးနဲ့ပေါ့အဖွားကြီးတွေဆိုမြီးမတွေးနဲ့ပေါ့ဖိုးကြီးတွေဆိုလည်းမြီးမတွေးနဲ့အိမ်မတွေးနဲ့သားသမီးမတွေးနဲ့ကျန်တဲ့တွေမတွေးနဲ့လောဘနဲ့မတွေးနဲ့ဒေါသနဲ့မတွေးနဲ့အဲ့ဒါတော့မတွေးရအောင်တရားသဘောနဲ့ပတ်သက်ရင်တော့တွေးရမတွေးရင်ညာမဖြစ်ဘူးเนาะအဲ့တော့တမသင်္ကပ္ပဖြစ်အောင်တွေးဟုတ်ပြီငါမှမျက်စိရှိတယ်ငါအကယ်၍မျက်စိမရှိဘူးဆိုရင်လည်းမြင်မှာမဟုတ်ဘူးဟောတွေးကြည့်လိုက်မျက်စိတော့ရှိပါရဲ့ပြင်မကဟာလာဟင်းလင်းကြီးဘာမှကြည့်စရာမရှိဘူးသို့မဟုတ်ညာကြီးမှောက်မိုက်နေတယ်မြင်မှာမလားမမြင်ဘူးအဲ့တော့မျက်စိလည်းရှိတယ်မြင်စရာလည်းရှိတယ်ဒီနှစ်ခုကြောင့်မြင်သိစိတ်လေးဖြစ်လာတယ်အဲ့တော့မျက်စိဆိုတာလည်းထာဝရမဟုတ်ဘူးရင်းရင်ပြောင်းလဲနေတဲ့အရာဖြစ်တယ်မြင်စရာအာရုံဆိုတာလည်းထာဝရမဟုတ်ဘူးရင်းရင်ပြောင်းလဲနေတဲ့အရာသာဖြစ်တယ်အဲ့ဒီရင်းရင်ပြောင်းလဲပျက်စီးနေတဲ့အရာနှစ်ခုကိုဆွဲပြုတ်ပြီးတော့ဖြစ်တဲ့မြင်သိစိတ်လေးကဘယ်လိုလုပ်ပြီးတော့ထာဝရဖြစ်နိုင်မှာမလဲဒါစဉ်းစားနေပါဠိလိုပြောရင်မြတ်စွာဘုရားဟောတော့ကဘယ်လိုဟောတာဒါဘုရားဟောတာဘုံဘုံဟောတာမဟုတ်ဘူးเนาะမြတ်စွာဘုရားက ဒီစက္ခုံစပတိစရူပိစဥပိစတိစက္ခုဝိညာဏတိဏံတင်္ဂတိဖတ်တော်အဲ့ဒီမှာစက္ခုအနိစ္စရူပအနိစ္စအဋ္ဌိတံဒွါယံဖြာထင်စေဝဆလင်စေဝဒီလိုဟောတော်တာအဲ့တော့ပါနော်အနိစ္စဒုက္ခဝိပရိနာမဓမ္မ အနိစ္စတမ္ပုတံဝိညာဏအနိစ္စတမ္ပုတံအနိစ္စတမ္ပုတံကုတောနေဆံဘဝေတတိအနိစ္စကြောင့်ဖြစ်လာတဲ့သဘာဝတရားဒီဘယ်မှာအနိစ္စဖြစ်မလဲဆိုလိုတာကတေတတဲ့အမိကမွေးတဲ့သာသမီဒီဘယ်မှာမသေးပဲရှိမလဲဒီလိုဆိုလိုတယ်ပါ။ဩမျက်စိအဆင်းဒီနှစ်ခုကိုအကြောင်းပြုပြီးတော့သက္ခဝိညာဉ်စိတ်ဖြစ်တယ် မျက်စိကလည်းမမြဲဘူးအဆင်အာယုံကလည်းမမြဲဘူးမမြဲတဲ့အရာနှစ်ခုကိုဆွဲပြုပြီးတော့မြင်သိစိတ်ဖြစ်တယ်အဲ့ဒီမြင်သိစိတ်ဒီဘယ်မှာမြဲမလဲလို့နှလုံးသွင်းပါတဲ့ဒါဝိပဿနာเนาะနောက်တစ်ခုရှေ့တဆင့်တိုးလိုက်အောင်တိဏ္ဍသင်္ကတိဖတ်တော်မျက်စိရဲ့အဆင်းရဲ့အသိစိတ်ရဲ့ဒီသုံးခုစုံလိုက်တဲ့အခါမှာဖြစ်ပေါ်လာတဲ့အရာကဘာလို့ဆိုအာယုံနဲ့ထိတွေ့တဲ့ဖတ်တာ စိတ်နဲ့ထိတွေ့တာဒါစိတ်ရဲ့ထိတွေ့မှုကဘလောက်ပြင်းနေမှာကိုယ်ကာယကိုလာထိတွေ့တဲ့အခါမှာအေးတဲ့အရာပူတဲ့အရာခုလိုဆောင်းရသည်ဆိုရင်အေးတာနဲ့တွေ့လိုက်ရင်သူကအေးလိုက်တာဖြစ်သွားလွေရသည်ပူတာနဲ့တွေ့ရင်ပူလိုက်တာမာတာနဲ့တွေ့ရင်မာလိုက်တာဖြစ်သွားเนาะအဲ့လိုထိတွေ့မှုနေနန္တရားမှာလည်းပဲရှိနေ မျက်စိရဲ့အဆင်းရဲ့မြင်သိစိတ်ရဲ့သုံးခုပေါင်းစုံလိုက်တဲ့အခါမှာမြင်သိစိတ်ကြောင့်ဖြစ်ပေါ်လာတဲ့ဖတ်တာလို့ဆိုတဲ့အာယုန်နဲ့ထိတွေ့မှုတွေဖြစ်လာတယ်။အဲ့ဒီထိတွေ့မှုရဲ့ထိခိုက်မှုကဘလောက်ပြင်းထန်နေမှန်းလဲ။ပြင်းထန်သလားမပြင်းထန်သလားစဉ်းစားကြည့်ကိုရှိလာပြီးတော့တံမြာသီစားကြည့်ရင်ကြံတဲ့လူတွေဘာဖြစ်လဲ။တံမြာသီစားနေတာကိုကြည့်ပြီးတော့တေရေရိုးလာလိမ့်မယ်။အဲ့ ตั้งอดุยะเตยยีลาเนี่ยไปโหญาเรมาทีนเจ้าพี่แล้วทุฑုံน่ะกูแล้วไม่ทีวูเลยทีล่ะแล้วไม่เอาเจ้าสึกก็นี่ผิดบ่ล่ะไอ้ห่านี้ผัดตะโหลขอเลยเนาะไอ้หลูผัดตะผิดล่ะเมียนเนี่ยคําแล้วเว้ยผัดตะผิดดิไอ้ผัดตะผิดล่ะได้คาจ้ะรออ๋อ 3ခုဆုံးမှဖြစ်လာတဲ့ဖတ်တာလေဘယ်မှာမြဲမလဲမမြဲတဲ့အကြောင်းလေးကိုဆွဲပြလာတဲ့ဖတ်တာဒီဘယ်မှာမြဲမလဲဖတ်တာဖြစ်เสียဝေဒနာထီတိအားလျော်စွာဆောင်းရသည်ဆိုရင်နှွေးနှွေးလေးဆိုရင်ကြိုက်တယ်အေးကြီးဆိုရင်မခံနိုင်ဘူးနှွေးရသည်ကြတော့အေးအေးလေးဆိုရင်သဘောကျတယ်အပူကြီးဆိုရင်သဘောမကျနိုင်ဘူးအဲ့တော့ဖတ်တာကိုအကြောင်းပြပြီးတော့စိတ်ခံစားမှုတွေဖြစ်လာပြန်တယ် ဖတ်တာကလည်းမမြဲဘူးစိတ်ခံစားမှုကလည်းမမြဲဘူးမမြဲတဲ့ဖတ်တာကြောင့်ဖြစ်တဲ့ဝေဒနာစိတ်ခံစားမှုကဘယ်မှာမြဲမလဲလို့ဒီလိုရှုရမှာအဲ့တော့ဝိပဿနာရှုတဲ့အာယုန်တွေကဘယ်နှခုဖြစ်သွားတော့ဆိုမြင်တဲ့အခိုက်လေးမှာရှုနိုင်တဲ့အရာတွေဟာမျက်စိကိုရှုလို့ရမယ်မျက်စိနဲ့မြင်တဲ့အဆင့်အာယုန်ကိုရှုလို့ရမယ်နော်ဒီနှခု ဆုံးញញောက်ဖြစ်ပေါ်လာတဲ့မြင်သိစိတ်ကိုရှုလို့ရမယ်သုံးခုဆုံးញញောက်ဖြစ်ပေါ်လာတဲ့ဖတ်တာကိုရှုလို့ရမယ်ဖတ်တာကြောင့်ဖြစ်လာတဲ့ဝေဒနာကိုရှုလို့ရမယ်ငါးခုအဲ့ဒါဝိပဿနာတရားရဲ့အာယုံကုခန္ဓာကိုယ်ထဲမှာတွေ့အောင်ရှာအဲ့ဒီငါးခုအဲ့ဒီငါးခုတွေ့အောင်ရှာမှတွေ့မှဒါဝိပဿနာဖြစ်မှာနော်တွေ့ပြီးအဲ့တော့တွေ့အောင်ရှာမယ်ဆို ဘလို့တွေးအောင်ကြည့်မျက်စိဆိုလို့ရှိရင်ဘလို့တွေးအောင်ကြည့်မလဲမျက်လုံးကြီးနဲ့ကိုင်ကြည့်မနေနဲ့မျက်စိမျက်လုံးကိုတွေးအောင်ဘလို့ကြည့်မလို့ဆိုရင်အော်သက္ခုပတ္တရဆိုတာပြင်မဲ့ကအာယုံအဆင်းအာယုံအရေးတည်ရဲ့ထင်ဟတ်တဲ့အရာပါလားဒါသူ့ရဲ့သဘောတွေးတာဒါသူ့ကိုတွေးတာနော် အဲ့ဒီလိုလားထင်တာမရှိတော့ဘူးဆိုရင်ကြောင်တောင်ကန်းဖြစ်သွားပြီ။မှန်ရိတ်ထဲကိုကြည့်လိုက်မှန်နဲ့မှာပြင်မဲ့ကအရေးတွေထင်တယ်။အဲ့ဒါလိုပဲကိုယ့်မျက်လုံးထဲမှာပြင်မဲ့ကမြင်စရာအာယုန်နေအရေးလားထင်တယ်။အဲ့ဒီအရေးကိုဖမ်းယူတတ်တဲ့သဘောတရားသည်မျက်စိပဲ။ဟောဒါသူ့ရဲ့သဘောကိုတွေ့တာနော်။အဲ့တော့ကမ္မထာနဲ့ကျတော့ဒီမျက်လုံးကြီးကိုကြည့်ရမှာမဟုတ်ဘူး။ဒီမျက်လုံးကြီးရဲ့သဘာဝလေးကိုကြည့်ရမှာ။အော်အရေးထင်တဲ့သဘောပါလားအရေးကိုဖမ်းယူနိုင်တဲ့သဘောပါလားဒါတစ်ခုတွေ့သွားနောက်တစ်ခုအဆင်းအယုံကိုမြင်တဲ့အခါကျတော့အော်မျက်လုံးထဲမှာလာပြီးထင်ဟပ်တတ်တဲ့သဘောပါလားနားထဲကျသွားမထင်ဘူးလေဒီအရေးတွေကမျက်လုံးထဲမှာသာထင်တာနှာခေါင်းထဲမှာလည်းမထင်ဘူးရှာမှာလည်းမထင်ဘူးကိုယ်ကာယလည်းဘာမှလာမထင်ဘူးအော်မျက်လုံးမှာပဲထင်တယ်အော်မျက်လုံးမှာလာထင်တဲ့အဆင်းအရေးကလေးကိုကြည့်ပြီးတော့အော်မျက်လုံးမှာထင်တတ်တဲ့အရေးသဘောပါလားဟောရုပ်နှစ်ခုတွေ့သွားပြီเนาะအဲ့ဒီနှစ်ခုပေါင်းစပ်လိုက်လို့မြင်သိစိတ်လေးပေါ်လာတယ်မြင်မှန်းသိတာအော်ဒီစိတ်လေးကြောင့်မြင်မှန်းသိတာပါလားသုံးခုပေါင်းလိုက်တဲ့အခါအာယုန်နဲ့စိတ်နဲ့ဆုံတွေ့သွားမှုဆိုတာလေးပါလာတယ်နော်စိတ်ခံစားမှုတွေကိုထွက်လာတယ်တမယာသီစာရမြင်လို့ရှင်သေးရိုးလာတယ်လို့เนาะသေးရိုးလာတယ်လို့သူရဲ့စိတ်ထဲမှာဖတ်တာဆိုတာပေါ်လာတော့ဝေဒနာဆိုတာနောက်ကလိုက်လာတာကောင်းတယ်မကောင်းဘူးဆိုတဲ့ဝေဒနာလေးတွေနောက်ကလိုက်လာအဲတော့ဝေဒနာဆိုတာအာယုန်ရဲ့အရသာကိုခံစားမှုဖတ်တာဆိုတာအာယုန်နဲ့စိတ်ထိတွေ့မှုဆိုရယ်ဒီသဘောလေးတွေရှုထောင်ကနေပြီးတော့ချိန်လိုက်လို့ရှိရင်ဝိပဿနာတရားရဲ့အာယုန်ဒီ၅ခုဖြစ်မသွားဘူးလားနော်စက္ခုရူပစက္ခုဝိညာဏဖတ်တာဝေဒနာဒီ၅ခုအဲ့ဒီ၅ခုကိုပိုင်ပိုင်နဲ့နဲ့ရှုနိုင်ဖို့လိုအပ်တယ်။ဒါမြတ်စွာဘုရားပေးတဲ့ကမ္မထာကအဲ့ဒါတို့ပေးတာနော်။နောက်တစ်ခါအတန်နဲ့နားလဲဒီတိုင်းပဲမှတ်တာ။အတန်နဲ့နားကိုယ်ကမျက်စိဖွင့်တာလို့မျက်စိမမြင်ဘူး။နားထဲမှာအတန်နေကြားနေတယ်ဆိုစူးစိုက်ကြည့်လိုက်။အော်နားနာသည်အတန်ကိုခံယူခြင်းသဘောတရားပါလားအတန်သည်နားထဲမှာထင်ဟပ်လာခြင်းသဘောတရားပါလားဟောနာအတန်သူတို့နှစ်ခုပေါင်းစုပြီးတော့ဖြစ်လာတဲ့ဟာကျတော့ဇာတိစိတ်ကလေးဖြစ်လာတယ်ဇာတိစိတ်ဖြစ်လာလို့သုံးခုဆုံးပြီးရင်ဖတ်တာဆိုတဲ့စိတ်နဲ့အာယုံဆုံးစည်းမှုဖြစ်လာတယ်စိတ်နဲ့အာယုံဆုံးစည်းမှုဖြစ်လာရင်နောက်ကစိတ်ခံစားမှုဆိုတာပေါ်လာတယ်ဒါကမဖြစ်မနေသူကသူသွားနေတဲ့ automatic လို့ပြောတာသဘာဝအတိုင်းဖြစ်နေတဲ့အရာတွေဒီတိုင်းပဲသွားမှာပဲလူကသွားတားဆီးလို့မရဘူးဒါတွေကိုတားလို့မရဘူးသူဖြစ်စဉ်အတိုင်းအဲ့လိုဖြစ်သွားတာအဲ့ဒီမဲ့သောတပ္ပတာရတတ္တယုံစာလို့ပြောလို့ရှိရင်သောတပ္ပတာရတတ္တယုံသောတဝိညာဉ်ဖတ်တာဝေဒနာအဲ့ဒီ၅ခုသည်ဝိပဿနာရှုရမယ့်အာယုံ၅ခုလို့တစ်ခါမှတ်သားကြားတဲ့အခါမှလည်းပဲရှုလိုက်ကိုတရားထုတ်နေတော့အတန်ကြားရင်အဲ့လိုရှုလိုက်လို့ရတယ်နော်နှခေါင်းထဲကအနံ့လည်းပဲဒီတိုင်းပဲနှခေါင်းဆိုတာအနံ့ကိုခံယူနိုင်တဲ့သဘောဟာနှခေါင်းအနံ့ဒီနှခေါင်းထဲမှာလာထင်ဟပ်တဲ့အာယုံသဘောအော်ဒီနှခုကိုအကြောင်းပြုပြီးတော့နံနဲ့အနံ့ရတယ်ဆိုတာသိတဲ့အသိစိတ်ခန္ဓာဝိညာဉ်စိတ်သုံးခုဆုံးခြင်းကြောင့်ထိတွေ့လာမှုဖတ်တာခံစားမှုဝေဒနာဟောသူလည်း၅ခုပဲသုံးကိုယ်ကာယကမ္မထမ်းထိုင်နေတယ်ကြာကြာထိုင်တဲ့အခါအောက်ကပူခြင်းပူလာတယ်မာခြင်းမာမယ်အဲ့ဒါကိုအာယုံပြုတ်ပြီးတော့ကြည့်လိုက်မယ်ဒါကမ္မထမ်းအာယုံတစ်ခုရမယ်ဩကာယပတာရဆိုတာထိတွေ့မှုတွေကိုခံယူတဲ့သဘောပါလားနောက်ကပူတယ်အေးတယ်မာတယ်ပြော့တယ်တွန့်ကန်တယ်ဆိုတော့ပထဝီတေဇောဝါယောဆိုတဲ့ဒီသဘောတရားတွေဖွတ်တတ်ပါယုံကိုထိုင်းနေတဲ့နေရာမာရင်မာတယ်လို့ပြောသိမှာပဲပူရင်ပူတယ်လို့သိမှာပဲအေးရင်အေးတယ်လို့သိမှာပဲเนาะအဲ့ဒီအပူအေးမာအပြော့သဘောတည်းဖွတ်တတ်ပါယုံရဲ့သဘောအဲ့ဒီဖုတ္တဗာနဲ့ကိုယ်ကာယနဲ့ပေါင်းစပ်လိုက်တဲ့အခါဘာဖြစ်တော့ကာယဝိညာဉ်ထိမှန်သိတဲ့စိတ်ဖြစ်တယ်က ကောင်းဝိညာဉ်စိတ်ဖြင့်ဒီသုံးခုပေါင်းလိုက်တဲ့အခါပေါင်းစုံညံ့ညောင်ဖြစ်ပေါ်လာတာကဖတ်တာစိတ်ခံစားမှုတွေကဝေဒနာဟောအဲ့ဒီမှာလည်းပဲငါကုတရားရှုလို့ရတယ်တရားတွေကိုအများကြီးပဲထမင်းမွဲတွေကဟင်းနေတဲ့တော်များသေးတယ်နော်များသေးတယ်ရှုအိတ်တရားဟာတွေတခုရှုလို့ရပြီးပြီဆိုတဲ့အခါကျတော့ဈာထဲမှာကြော်သွားတာလေးတခုပြောအဲ့ဒီ စီဝဝိညာဉ်ထွင်းစားတဲ့အချိန်ထွင်းစားတဲ့အချိန်မှာဇီဝင်္စပတိစ္စရူရတေစ္စပတိစ္စဥပ္ပစ္စတိဇီဝင်္စပတိစ္စရတေစ္စဥပ္ပစ္စတိစီဝဝိညာဏဒိဋ္ဌနသင်္ခိဖတ်တော်တဲ့စာပြီဆိုတဲ့အခါမှာလျှာရေလျှာသည်အယတာကိုခံယူတတ်တဲ့သဘောအယတာသည်လျှာပေါ်မှာထင်ရှားလာတတ်တဲ့သဘော ဒီနှစ်ခုစလုံးဟာယုတ်တည်ကြီးပဲအဲ့ဒီနှစ်ခုကိုအကြောင်းပြုပြီးတော့ဖြစ်ပေါ်လာတဲ့အသိစိတ်ကဇီဝဝိညာဉ်လို့ခေါ်တယ်အဲ့ဒီဇီဝဝိညာဉ်သုံးခုပေါင်းစုံလိုက်တဲ့အခါမှာလျှာရေအယတာရေဇီဝဝိညာဉ်ရေတရားသိစိတ်ရေပေါင်းလိုက်တဲ့အခါဖတ်တာဖတ်တာဖြစ်လာလို့ရှိရင်နောက်ကဝေဒနာဖြစ်လာတယ်ဒီမှာလဲသုံးခုအဲ့ဒီနေရာမှာလက်တွေ့ကြကြစဉ်းစားမယ်ဆိုရင် တခြားသိနိုင်တာနှစ်ခုရှိသေးတယ်အဲ့ဒီမှာစဉ်းစားမိတာဘုန်းကြီးတို့ဘယ်လိုဝါတဲ့အခါမှာပဲရဲ့အရာသာတွေ့တာလားမာရာတွေ့တာလားဘာတွေ့တာမာရာတွေ့တာဟုတ်တယ်မလားပဲရဲ့အရာသာတော်တော်လေးညံ့အောင်ဝါလိုက်မှတွေ့တာရေနွေးတောက်တဲ့အခါပူတယ်အေးတယ်သိတာလားရေနွေးကခါတယ်ငန်းချိုတယ်သိတာလား ခါရပဲတိပူရာအေးရာအရင်တိတယ်မဟုတ်လားအရင်တွေကအေးနေပြီကော်ဖီကအေးနေပြီကော်ဖီကပူလိုက်တာအဲ့ဒါကစီဝဝိညာဉ်နဲ့မဆိုင်တဲ့အရာတွေအဲ့ဒါလေးကိုပြောချင်တော့ဟုတ်လားထွင်းစားတဲ့အခါမှာထမင်းကလည်းမာလိုက်တာပြောကြတယ်ထမင်းကလည်းပျော့နာပဲပြောအဲ့ဒါအရာသာမဟုတ်ဘူးမာခြင်းပျော့ခြင်းကပထဝီပထဝီဆိုတော့ လျှာရဲ့ကိစ္စမဟုတ်ဘူးဘသူ့ရဲ့ကိစ္စတော့ကာယဝိညာဉ်ကာယပတ္တာရရဲ့ကိစ္စဖြစ်တယ်အဲ့ဒါဒါမှမဟုတ်စားလိုက်တဲ့အခါကျတော့သုံးခုမှတ်လို့ရတယ်ကာယဝိညာဉ်နဲ့ပတ်သက်တာလည်းမှတ်လို့ရမယ်ခန္ဓာဝိညာဉ်နဲ့ပတ်သက်ပြီးတော့လည်းမှတ်လို့ရမယ်ဘာလို့လို့ဆိုရင်စားလိုက်တဲ့အစာကအနံ့အာအရင်ရတယ်ဘုန်းကြီးတို့ဆိုညှိတဲ့အနံ့ပါလို့ရှင်စားလို့မရဘူး เนาะငညိနိုင်ပါတော့အဲ့ဒါစားလို့မရတော့အဲ့တော့ရှာကအရင်သိတာမဟုတ်ဘူးနှာခေါင်းကအရင်သိတယ်ပါးစပ်ကအရင်သိတယ်ပြီးတော့ဝါလိုက်တော့မှအရသာအနောက်မှလာတာဆိုပါစို့ကျဟင်းကားသီလေးကောက်ဝါကြည့်လိုက်ဝါကြည့်လိုက်လို့ရှင်ပြောတယ်မှာတွေပဲအရင်သိမှာပဲပြီးမှပါးစပ်ထဲရှာပေါ်ကခါတယ်ဆိုတော့ပြောတာနောက်မှသိတယ် ထဉ္ဇခဲဝါလိုက်လို့ရှင်လေထဉ္ဇပြော့တယ်မာတွေကအရင်သိတယ်ပြီးတော့မှချိုးတာသိတယ်ဘာစားစားအဲ့ဒီပထဝီဟိုတင်းပေါ့ကာယပဒရနဲ့ကာယဝိညာဉ်ရေခန္ဓာပဒရနဲ့ကာယဝိညာဉ်ဒါကြောင့်မလို့လူတွေစားတဲ့အစားစားတွေမှာအနံကောင်းအောင်လဲလှုပ်ထားရတယ်နော်ဝါလို့ပြုလို့ရအောင်လဲလှုပ်ထားရတယ် အဲ့တော့ပဲကြော်လေးကျွတ်ကျွတ်ကျွတ်ကျွတ်ဝါတဲ့အခါကျတော့အတန်ရတာခန္ဓာရှိသေးတယ်။နားထဲမှာကျွတ်ကျွတ်ကျွတ်ဆိုတဲ့အတန်လေးပါရတာခန္ဓာရှိသေးတော့တောတဝိညာဉ်လည်းဖြစ်ပြန်တယ်အဲ့ဒီမှာ။ပါဇက်ကစားတာတော်တော်စုံနေလို့စဉ်းစားမိတယ်ခေါင်း။ကိုယ့်ကကိုယ်ဆုံးစားရင်တွေးကြည့်လိုက်ရင်အဲ့ဒါတွေအကုန်တွေးတယ်။အကုန်တွေးတယ်။အဲ့ဒါတွေးလိုက်တွေးအောင်ရှာကြည့်။ ဘာတွေနောက်ထပ်တွေ့သေးတော့ကိုတွေ့ရင်မှတ်တာအဲ့ဒါကမ္မထာထုတ်တယ်ဆိုတာခန္ဓာကိုယ်ထဲမှာဖြစ်ပေါ်နေတဲ့သဘာဝတရားတွေတွေ့အောင်ကြည့်ခြင်းပဲဖြစ်တယ်ပေါ့နော်အလုံးပေါင်းလိုက်တဲ့အခါစကုသောတာကနာစီဝါကာယလို့အလုံးပေါင်းလိုက်တဲ့အခါကျတော့စီဝါကာယငါးခုဖြစ်သွားပြီနော်အဲ့ဒီငါးခု 95 အယုံပေါင်း 25 ခုရတာဘာမှမကြည့်ပဲနဲ့ တွေးမိတာတွေပြန်ပြီးတော့ကြည့်တာမျက်စိနဲ့မြင်ခဲ့တာတွေနားတွေကကြားခဲ့တာတွေပြန်စဉ်းစားလို့ပေါ်လာတာကြတော့ဓမ္မအာယုံလို့ခေါ်တယ်ဒီတရားဓမ္မကိုပြောတာမဟုတ်ဘူးဓမ္မအာယုံရူပါယုံလည်းမဟုတ်ဘူးသရယုံလည်းမဟုတ်ကနယုံလည်းအတိတ်ဖြစ်သွားပြီအတိတ်ဖြစ်သွားတဲ့ဟာတွေကဓမ္မအာယုံအဲ့ဒီဓမ္မအာယုံတွေကိုမနာနဲ့တည်တယ်မနာသည်ဓမ္မအာယုံတွေကိုတည်တတ်တဲ့သဘောတရားနန္တရား ဓမ္မဒီယုတ်တရားနတ္တရားရောရအဲ့ဒီမနာနဲ့ဓမ္မနှစ်ခုဆုံးကိုတိတာကြတော့မနောဝိညာဉ်လို့ခေါ်တယ်အဲ့ဒီမနောဝိညာဉ်သုံးခုဆုံးလိုက်တဲ့အခါမှာဖတ်တာနဲ့ဝေဒနာအဲ့တော့သူကလဲ၅ခုဖြစ်လာတယ်เนาะအလုံးပေါင်းတဲ့အခါမှာတွာရ၆ပါးမှာတွာရ၃ပါးတွာမှာ၅ခုစီဆိုတော့ဘယ်နှခုရှိတော့30 ရှုခွက်30ဟုတ်လားရှုခွက်30ဟာတိုက်ဆိုင်တဲ့အချိန်လေးတွေမှာကြည့်ပြီးတော့အဲရှုခွက်30တွေကတရားရဲ့သဘောဝတရားတွေကိုထင်ထင်ရှားရှားပေါ်လာပြီဆိုတဲ့အခါမှာဒါကရှုံးနိုင်ကိုသိတဲ့သဘောများတာရှိသေးတယ်เนาะအဲ့ဒီနောက်ကြတော့ရှုနေတဲ့အချိန်လေးမှာဘာတွေတိုးတက်သိလာမှာတော့ဆိုလို့ရှင်မမြဲတဲ့သဘောလေးတွေသိလာမယ် မမြဲခြင်းကြောင့်ကျင့်သက်စရာမကောင်းတဲ့ဒုက္ခသဘောတွေသိလာမယ်ဒုက္ခသဘောတွေသိလာတဲ့အခါမှာကိုယ်လုံးတိုင်းဘာမှမဖြစ်ဘူးဆိုတဲ့အနတ္တသဘောတရားတွေသိလာမယ်အဲ့ဒီကြတော့မှတိရဏပရိညာအစဉ်ကိုရောက်လာတာအခုသိတာညာတပရိညာအခုလိုညာတပရိညာနီးနဲ့ကိုယ့်ရဲ့ဒွါရ၆ပါးမှာထင်ဟလာတဲ့အာယုန်တွေကိုသိအောင်အရင်သိအောင်ကြိုးစားပါကြိုးစားပြီးတဲ့အခါမှာ မမြဲတာတွေဆိုတာကိုသိလာပြီးဆုံးဖြတ်နိုင်လာလို့ရှင်တိရဏပရိညာတိရဏပရိညာဖြစ်လာပြီးရင်ငါရင်တော့ထင်းနေတယ်မြဲတယ်ဆိုတာမဟုတ်ပါလားမြဲတယ်ဆိုတဲ့အထင်ကိုဖယ်ရှားနိုင်တဲ့ပါဏပရိညာချမ်းသာတယ်ဆိုတဲ့အထင်ကိုဖယ်ရှားနိုင်တဲ့ပါဏပရိညာကိုလုံးလို့ရတယ်လို့ထင်းတဲ့เนาะအထင်ကိုဖယ်ရှားနိုင်တဲ့ ပါဏပရိညာဆိုပရိညာသုံးပါးကိုယ်ရင်နှလုံးထဲမှာဖြစ်လာပြီဆိုရင်အဲ့ဒါဝိပဿနာလမ်းကြောင်းပေါ်တက်သွားပြီမသေးမချင်းတာမှတ်ပြီးတော့လို့ဒီတိုင်းပဲသွားနေရမှာဖြစ်တယ်အဲ့တိုင်းသိနေတဲ့အသည့်သည်တတိနဲ့ပညာနှစ်ခုပေါင်းဆက်ပြီးတော့သိသည့်ဒီအသည့်နဲ့ကာထားလို့ရှင်ရင်ထဲမှာလောဘလည်းမလာနိုင်တော့ဘူးဒေါသလည်းမလာနိုင်တော့မောဟလည်းမလာနိုင်အိမ်ချမ်းထဲမှာခွေးတွေနွားတွေမွေအောင်ဘာလို့ချန Xin nên nà lô nè mà kì nè tà rì mà lò mô ao. Chú sa á thô nai nha phá sê gôn tà rì.
Amen.